ပရိပခချင်းဤကနေထွက်ပြေးလာတဲ့ဒုက္ခသည်တွေကိုဘေးကင်းလုံခြုံတဲ့နေရာမှာခိုလုံဝင့်ပေးတဲ့နယ်လူကုလသမဂ္ဂကပြောလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဟာရိုဟင်ညာဒုက္ခသည်တွေကိုကူညီတဲ့နေရာမှာတိတ်ကိုသဘောထားကြီးလာပါတယ်။ဒီပုံရအားဖြင့်တနှစ်အတွင်းမှာနိုင်ငံတစ်ခုကိုရောက်သွားတဲ့ဒုက္ခသည်အရေအတွက်ကိုကြည့်မယ်ဆိုရင်9သိန်းနီးပါးရှိပါတယ်။ပရိပခကနေထွက်ပြေးလာသူတွေအနေနဲ့သူတို့ဘယ်ကိုပဲသွားသွားဘေးကင်းလုံခြုံတဲ့နေရာမှာခိုလုံနိုင်ဖို့ကအရေးကြီးပါတယ်လို့တောက်ကြနေကုလသမဂ္ဂပုံမှန်သတင်းစာရှင်းလင်းပွဲတွင်ကုလသမဂ္ဂဒွေးမှုချုပ်ရဲ့ပြောခွင့်ရစတီဖင်ဒူဂျာရစ်ကပြောသွားပါတယ်။ဒုက္ခသည်အကြက်တဲဟာဆိုးတဲ့အဆင့်ကနေပိုဆိုးတဲ့အဆင့်ကိုရောက်သွားပြီဖြစ်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့မြန်မာနိုင်ငံကနောက်ထပ်ရောက်လာမယ့်ဒုက္ခသည်တွေကိုလက်ခံနိုင်တဲ့အနေအထားမရှိတော့ဘူးလို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝန်ကြီးရှာဟီဒူဟိတ်ကလူမျိုးရေးကောင်စီမှတင်ပြပြီးတဲ့နောက်ကုလသမဂ္ဂပြောခွင့်ရကအဲ့လိုပြောသွားတာပါဒုက္ခသည်တွေကိုလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်နဲ့တခြားနိုင်ငံတွေဟာသိတ်ကိုသဘောထားကြည့်လာပေမဲ့ဒီအခြေအနေဟာအကန့်အသတ်မဲ့ဆက်ရှိနေမယ်လို့မျှော်လင့်မထားနိုင်တဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂထူးကူစလေခရစ်စတင်းရှရနာဘရိုဂနာကလည်းပြောပါတယ်သူရဲ့လုံဆောင်ချက်တွေနဲ့ပတ်သက်ပြီးလူမျိုးရင်းကောင်စီကိုကြာတာပရီးနေကအစီရင်ခံတင်ပြတဲ့ထဲမှာမစ်ဘရိုဂနာကအဲ့လိုပြောသွားတာပါလက်ရှိမှာအပြင်းထန်ဆက်ဖြစ်နေတဲ့ရခိုင်လူမျိုးစုလက်နက်ကိုင်အဖွဲ့ AA နဲ့တိုက်ပွဲတွေဟာဒုက္ခသည်တွေဂုံတိတ်ခါရှိစွာကိုယ်တော်နဲ့ကိုဘေးရန်ကင်းကင်းနေရပြန်နိုင်ရေးကြိုးပမ်းချက်တွေပေါ်နောက်ထပ်တက်ရောက်လာမယ်ရေးသူစိုးရင်လေလို့မစ်ဘရိုဂနာကပြောပါတယ်မြန်မာဆွေရနဲ့ဆက်ပြီးယုံကြည်မှုတည်ဆောက်သွားဖို့နဲ့လက်တွဲလှုပ်ဆောင်သွားဖို့အတွက်အားလုံးတစုတစည်းတည်းလှုပ်ဆောင်သွားကြရမယ်လို့လည်းအထူးကိုယ်စားလှယ်ခရစ်စတင်ဘရိုဂနာကလူမျိုးရင်းကောင်စီမှာပြောသွားပါတယ်